ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကပြည်ထောင်စုအတွင်းရှိတိုင်းရင်းသားတွေအားလုံးငြိမ်းချမ်းစွာအတူတကွရှင်သွင်းနေထိုင်ရေးအတွက် Federal Democracy ပြည်ထောင်စုတည်ဆောက်ရေးကိုကြိုးပမ်းတော့မှာဖြစ်ကြောင်းနှစ်သက်ကူးတဝန်လွှာမှကတိပြုဖော်ပြခဲ့ပါတယ်လက်တလော Federal Democracy ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်ပြီး CSSU ရဲ့ဆောင်ရွက်ချက်တွေကိုကော်မတီအတွင်းရေးမှူးချုပ်ဦးဆိုင်လိတ်က VOA ကိုအခုလိုပြောပါတယ်
ကျွန်တော်တို့ရေးဆွဲထားတာတော့နှစ်ပိုင်းရှိတယ်ဗျ Federal ရေးဆွဲရေးအခြေခံမူပေါ့နော်နောက်တစ်ခုကစံပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေပေါ့အဲ့ဒီနှစ်ခုကို CSSU အတွင်းမှုအဖွဲ့အနေနဲ့ဒီဇင်ဘာလ28ရက်နေ့မှာအတည်ပြုလိုက်တာပါခင်ဗျာအခုဆက်လက်လုပ်မယ့်အပိုင်းကတော့အဲ့ဒီနှစ်ခုကိုစံပြည်ထဲမှာရှိတဲ့ CSSU အဖွဲ့အစည်းနိုင်ငံရေးပါတီပြီးတော့ EAO ဖွဲ့စည်းတွေပေါ့နော်ဝါရောက်တင်ပြမယ်ဒီလိုရှိရင်တော့ရှမ်းပြည်တိုင်းဒေသအကုန်လုံးပါဝင်တဲ့အစုအဖွဲ့တွေနဲ့ဒီဖွဲ့စည်းပုံခြေခံဥပဒေဝိုင်းဝန်းရေးဆွဲနိုင်မှုအတွက်ကိုဆက်လက်ကြိုးပမ်းသွားမှာပါ
ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU မှာရှမ်းနိုင်ငံရေးပါတီရှမ်းလက်နက်ကိုင်အဖွဲ့တွေနဲ့ရှမ်းအရက်ဖက်အဖွဲ့အစည်းတွေပူးပေါင်းပါဝင်နေပါတယ်လက်ရှိအချိန်မှာ CSSU အဖွဲ့ဝင်တွေဖြစ်တဲ့ SSPP ရှမ်းပြည်တိုးတက်ရေးပါတီနဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးပါတီတို့ရဲ့တက်ဒီအကြာတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒါဟာလက်ရှိလုပ်နေတဲ့လုပ်ငန်းစဉ်အပေါ်အဟံအတားဖြစ်စေကြောင်းဦးဆိုင်လေးကသုံးသပ်ပြီးရှမ်းမျိုးသားအချင်းချင်းအကြာညီညွတ်ရေးနဲ့ရှမ်းပြည်သားအချင်းချင်းညီညွတ်ရေးကိုတပြိုင်တည်းဆောင်ရွက်သွားမယ်လို့လည်းအခုလိုဆက်ပြောပါတယ
်ရှမ်းမျိုးသားအချင်းချင်းညီညွတ်ရေးကိုတည်ဆောက်ပြီးမှဒီရှမ်းပြည်တွင်ညီညွတ်ရေးကိုဆက်လက်တည်ဆောက်မယ်ဆိုလို့ရှိရင်လည်းအချိန်ကတအားကြီးနောက်ကျသွားနိုင်တယ်ရှိရဲ့အဲဒါကြောင့်မို့လို့ကျန်းမျိုးသားအချင်းချင်းညီညွတ်ရေးနဲ့ကျန်းပြည်သားအချင်းချင်းညီညွတ်ရေးကိုအချိန်နဲ့တိုင်နဲ့လှုပ်သွားဖို့အတွက်ကိုကျွန်တော်စတင်ပြီးပြန်ဆန်းလန်းနေပါတယ်ခင်ဗျာအခုဖြစ်နေတဲ့တိုက်ပွဲကိုအများဆုံးရပ်တန့်ဖို့အတွက်ကိုကျွန်တော်အသွေးမှုအဖွဲ့ကနေပြီးသက်ဆိုင်ရာအဖွဲ့နှစ်ဖွဲ့စလုံးကိုတောင်းဆိုထားပါတယ်ခင်ဗျာအဓိကတော့နိုင်ငံရေးကိစ္စကိုဆွေးနွေးမယ်ဆိုလို့ရှိရင်စီရေးပဋိပက္ခကိုအရင်ဆုံးဖြေရှင်းရမှာပေါ့နော်နောက်နှစ်ဖက်စလုံးကလည်းတွေ့ဆုံဆွေးနွေးဖို့အတွက်ကိုစတင်ပြန်ဆန်းလန်းနေပြီးလို့ကျွန်တော်သိရပါတယ်
SSPP ရှမ်းပြည်တိုးတက်ရေးပါတီနဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးပါတီအကြားတိုက်ပွဲတွေဟာ2015ခုနှစ်ကစတင်ပြင်းထန်လာတာပါဒီအပိုင်းအတွင်းဖြစ်နေတဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့ကိုစစ်ပြေးဒုက္ခသည်2000နီးပါးရောက်ရှိနေပါတယ
်မနေ့ကအတိတ်ပြင်းတော့စစ်ပြေးရှောင်းရတယ်ကျွန်တော်ထင်တာ2000လောက်တော့ရှိနေတယ်ခင်ဗျာဒီနေ့လည်းတချို့ရွာတွေကထရွှေ့လာတယ်လို့ပြောနေကြဒီကျွန်တော်တို့မြို့အရှိထချမ်းအာရရတယ်အဲ့အထားထပ်ဝင်လာတယ်ကြောအခုစစ်ဆောင်တွေကမြို့နဲ့6မိုင်ဝန်းကျင်ရှိတဲ့ဟိုမြို့ရဲ့မြောက်ဖက်ရွာတွေရဲ့ဒီကတော့မြို့ရဲ့ဟိုအရှိတ်ရွာတွေပေါ့နော်
ဒါကတော့မိုင်းကန်မြို့ကစစ်ပြေးဒုက္ခသည်တွေကိုကူညီနေသူတူပြောတာပါလောလောဆယ်မှာစစ်ပြေးဒုက္ခသည်တွေကိုဖုံးတော်ကြီးကျောင်းနေမှာနေရာထားထားပေးပြီးစမ်းစီစားစတဲ့စားနပ်ရိက္ခာနဲ့အနှွေးတွေတွေလိုအပ်နေသလိုကိုဗစ်ကာကွယ်ရေးအတွက်ကျမ်းမာရေးအသုံးအဆောင်တွေလည်းလိုအပ်နေပါတယ်။မိုက်ကန်မျိုးနဲ့အတွင်းတိုက်ပွဲတွေဟာပြီးခဲ့တဲ့စက်တင်ဘာလလောက်ကစတင်ဖြစ်ပွားခဲ့တာပါ။ဒီလိုရှမ်းတပ်ဖွဲ့နှစ်ဖွဲ့အကြားဖြစ်ပွားတဲ့တိုက်ပွဲတွေရပ်ဆိုင်းဖို့ကိုရှမ်းတန်ဃာတော်တွေအရက်ဖက်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့ဒေသခံပြည်သူတွေကမကြာခဏတောင်းဆိုတာလည်းရှိခဲ့ပါတယ်ခင်ဗျာ။